က်ဆုံးဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတွေမှာထိတန်းသတင်းအဖြစ်ဖော်ပြပါရယ်နောက်ပြီးတော့အနောက်နိုင်ငံတွေမှာပြည်တွင်းသတင်းမှာလည်းပဲသူတို့ကြေကြေပြန့်ပြန့်ဖော်ပြတာတွေတွေ့ရပါရယ်တရုတ်နိုင်ငံရဲ့မီဒီယာလောကကရောဒေါ်ဆန်းစုကြည်ရဲ့ပြည်ပခီးစဉ်နဲ့ပတ်သက်ပြီးဘယ်လိုဖော်ပြသလဲဆိုတာပထမဆုံးကြားချင်ပါတယ်ဒေါ်လှခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ဟိုလွတ်လာပြီးကလေးကသူ့ရဲ့လှုပ်ရှားမှုတွေတော်တော်များများကိုအထူးသဖြင့်ပေါ့ဦးသိန်းစိန်အစိုးရနဲ့ဆက်ဆံရေးကောင်းကလေးကသူ့ရဲ့လှုပ်ရှားမှုတော်တော်များများကိုတရုတ်ပြည်ကတရားဝင် CCTV တွေမှာတောက်လျှောက်ပြနေတာပါဒေါ်အောင်ဆန်းစုကြည်မဲဆွယ်ပွဲတွေသွားတဲ့ကိစ္စတို့အဲလာရှိုးတို့ဘာတို့ပဲထီတောင်တက်ပြီးလာတဲ့ကိစ္စတွေပါတယ်အကုန်လုံးတောက်လျှောက်ပြနေပါတယ်နိုင်ငံခြားထွက်တဲ့ခီးကတော့သူအဲ့တလောက်တော့မပြဘူးအထူးသဖြင့်တရားဝင်အစိုးရဟိုနေမနေမှာပေါ့ဒါပေမဲ့အပြင်ဘက်ကရေးတဲ့စာဆောင်တွေမဂ္ဂဇင်းတွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေနဲ့ခရီးစဉ်တွေကိုတော်တော်ဝေဝေဆာဆာရေးတာသားတာပြောကြတာတွေတွေ့ရပါတယ
်ဆိုအဲ့အပြင်ဘက်ကရေးတဲ့မီဒီယာတွေကတော့ထိန်းချုပ်မှုလွတ်ကင်းတဲ့လွတ်လပ်တဲ့မီဒီယာလို့ခေါ်နိုင်ပါသလားခင်ဗျာ
သူတို့တော်တော်တော့ရေးခွင့်ပြုခွင့်တော့ပေးထားတာပဲလေပြည်နယ်တိုင်းပြည်နယ်တိုင်းကမြို့တိုင်းမြို့တိုင်းကလည်းထွက်တဲ့စာဆောင်လေးတွေပါလေးတွေအဲ့ဒီမှာတွေတော့ဓာတ်ပုံတွေအများအပြားတွေ့တာပဲတော်တော်လွတ်လွတ်လပ်လပ်ရေးနေကြတာတွေ့ပါတယ်ဟိုနိုဘယ်ဆုယူတော့ကပြောတဲ့မိန်ကွန်းတို့အာလိုမိန်ကွန်းတို့အင်္ဂလန်ပါလီမန်မှာပြောတဲ့မိန်ကွန်းတို့ပါတော့အဲ့ဒါတွေလည်းအချင်းချုပ်ကလေးတွေပါလေးတွေထည့်ရေးထားတာတွေ့ပါတယ
်ဒါပေမဲ့ကျွန်တော်ဒီနေရာမှာအထူးသဖြင့်ပြောချင်တာကတော့ဂျော်ဆန်းစုကြည်အနောက်တိုင်းကိုခီးထွက်နေတော့မှာပဲတရုတ်နိုင်ငံကသတင်းပေါ်ထွက်လာပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဟာအစောတည်းကမလုပ်သင့်ဘူးမြန်မာနိုင်ငံမှာနောက်ပြီးတော့ဒီမိုကရေစီစနစ်ဟာမြန်မာနိုင်ငံရဲ့ပြည်နာအလုံးကိုဖြည့်ဆင်းပေးမဲ့စနစ်မဟုတ်ဘူးဆိုပြီးတော့ရေးသားတာလည်းတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်လို့ပါလဲ
အဲ့ဒီဥစ္စာတော့အရင်တုန်းကဟို People's Daily ရာ Senior Editor ပေါ့ညာဒီလူနာမည်ကဟာ Ding Gang ဆိုတာသူကဘန်ကောက်မှာအခြေစိုက်တယ်ပြောတယ်သူကတရုတ် Communist Party ထုတ်တဲ့ဒီ Global Times မှာသူရေးတာပေါ့တော်သူကဒီဒေါ်ဆန်းစုကြည်နောက်တိုင်းခီးထွက်တဲ့ကိစ္စကဒီအနောက်နိုင်ငံတွေကသူ့ရဲ့ဝါဒပြန်တာအဝဲခံသွားတယ်တဲ့ဗမာပြည်အတွက်ကတော့ဘာမှမထူးဘူးပေါ့လေဗမာပြည်မှာရှိတဲ့ဒီပြဿနာတွေတိုင်းရင်းသားပြဿနာတွေအခုဖြစ်နေတဲ့ရခိုင်ကမွတ်စလင်ပြဿနာတွေပါတယ်ပေါ့ဗျာဒီဟာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးဆိုတော့ဒါတွေကဒီမိုကရေစီများလာရင်ပို့ပြီးပြဿနာပေါ်နိုင်တယ်ဆိုပြီးတော့သူရေးထားတာပေါ့ဗျာ
သူရဲ့ဆမားထဲမှာဘာလို့ဒေါ်ဆန်းစုကြည်ခီးဟာအနောက်တိုင်းနိုင်ငံတွေအံပွဲမျှတာဖြစ်တဲ့မြန်မာပြည်အတွက်မထူးဘူးဆိုတာကိုဆက်လက်ခံပါလား
အဲသူကတော့အရင်တုန်းကဒါမျိုးတရုတ်ကမမျှော်လင့်ဘူးပေါ့ဗျာအနောက်နိုင်ငံတွေကိုဒေါ်ဆန်းစုကြည်ဒီလိုတွားလိမ့်မယ်လို့မမျှော်လင့်ဘူးဆိုတော့ဒီလိုဖြစ်လာမယ်လို့ဟိုဘယ်လို့မှမမျှော်လင့်ဘူးဆိုတော့အနောက်တိုင်းကဒါရှုံးနေပြီလို့တရုတ်ကကတွေ့တာပေါ့ဗျာအနောက်တိုင်းရဲ့ဒီထိုးစစ်တရားလည်းဘာမှမဝါယူပါပြောင်းလဲမှာမဟုတ်ဘူးဆိုပြီးတရုတ်ကတွေ့ပြီးတော့နောက်ဦးသိန်းစိန်အစိုးရတက်လာတဲ့အခါကျမှဒေါ်ဆန်းစုကြည်နဲ့တွေ့ပြီးအမေရိကန်နဲ့အဲ့ဒီမှာချင်းကနိုင်ငံသားရေးဝန်ကြီးတွေလာတယောက်ပြီးတယောက်လာပါညာနဲ့ပြောင်းသွားတာပေါ့ဗျာအဲ့ဒီသိန်းစိန်အစိုးရမဖွဲ့ခင်အခြေအနေနဲ့ဖွဲ့ပြီးအခြေအနေကလုံးဝအပြောင်းပြန်ဖြစ်သွားတဲ့အတွက်ဟိုအနောက်တိုင်းကအမြတ်ထွက်သွားတဲ့လူတယောက်ကလူပဲယူဆတယ်လို့ကျွန်တော်တင်ပါလေ
ဆရာဝဲကျွန်တော်တစ်ဆက်တစ်ခုမေးချင်ပါသေးတယ်အမေရိကန်ကာကွယ်ရေးဝန်ကြီးကစင်ကာပူမှာပြောသွားပါတယ်မြန်မာနိုင်ငံအခြေအနေကောင်းရင်သူတို့စီးရဲဆက်ဆံမှုကိုတိုးမြင့်လုပ်မယ်ဆိုပြီးတော့လည်းပြောပါတယ်ဒါလည်းပဲတရုတ်နိုင်ငံတွေစိုးရင်စရာတိတ်ပေါ်ပေါ်ထင်ထင်စိန်ခေါ်တဲ့စကားတစ်ခုလို့ဖြစ်မယ်လို့လားဆရာ
အဲဟုတ်ပါတယ်ဒါပေမဲ့လည်းဒီဟိုသဘာဝပေါ့ဗျာဟိုမြန်မာပြည်ရဲ့ဟို natural partner ပေါ့တရုတ်ပဲအမေရိကန်မဟုတ်ဘူးအမေရိကန်အဝေးကြီးမှနေတယ်ဆိုတော့တရုတ်ကအင်းကြီးချင်းကတ်နေတာဆိုတော့အခုညီပေးနိုင်တာဒီတရုတ်ပဲဆိုတော့အခုပမာဆိုးကလည်းဒီလက်နက်တွေယူတာနိုင်ငံပေါင်းစုံကလက်နက်တွေယူတဲ့တကဘာလုံးကလက်နက်တွေအခုရသမျှအခုယူတဲ့အဆိုးကဆိုတော့အမေရိကန်ရှိကလက်နက်ရရင်လည်းသူလိုချင်မှာပေါ့လေ
ဟုတ်ကဲ့ဒေါက်တာဒေါ်လှကျော်စောကဘယ်လိုသဘောပါလဲခင်ဗျာဒီမြန်မာနိုင်ငံဟာအနောက်တိုင်းနဲ့ပိုပြီးနှိစက်သွားနိုင်တဲ့သဘောမျိုးတွေ့နေရတယ်ဆိုပြီးတော့သူတို့ဘက်ကစိုးရင်မှုရှိမယ်ဆိုရင်ဘယ်လောက်များဘယ်တိုင်းဒါထိမှစိုးရင်မယ်ထင်ပါလဲခင်ဗျာတရုတ်ဘက်ကဒီကိစ္စကို
အဲ့ဒီကိစ္စကတော့သူတို့ချီမှလည်းအခုကအပြန်အလှန်ဆွေးနွေးနေကြတာပဲအခြေအတင်ဟိုတူဦးတယောက်ကအဲ့စိတ်ပူတဲ့စကားပြောသလိုတူဦးတယောက်ကလည်းဒါကိုအခွင့်ရေးလို့စကားပြောတဲ့ဟာတွေလည်းရှိတယ်ဥပမာတရုတ်ကနိုင်ငံသားရေးဌာနကိုယ်တိုင်ကအမေရိကန်ရဲ့အာရှပစိဖိတ်ကိုဝင်လာတာကျွန်တော်တို့အနေနဲ့ကြိုဆိုတယ်ဘာဖြစ်လို့လဲဆိုတော့အမေရိကန်မှာသူကအဆင့်မြင့်ဤပညာတွေရှိတယ်အရင်းအနှီးတွေရှိတယ်ဒါတွေနဲ့ဒီအပြူသဘောဝင်လာရင်ကျွန်တော်တို့ကြိုးဆိုတယ်သို့တော်လည်းဒီအရှေ့အာရှပစိဖိတ်မှာရှိတဲ့ဒေသမှာ when I read a comma, negotiations were dinging moody, long jung yedi, Piamma or so ying, damn you really pure rabe. Could you be mad? Doro Lulula Pio and Puro, the two did not yashidi by it, Doro Mamia Pure, the Choro, American Dilu, Asha Pacific, or when Laraha, the CYE Kesale Parelu, but CYE Palace Rotua, Dima Pin, the hotspot, Miao, Umamia Korea, Kesalu Hamu, Down Diopin, Kesalu Hamu, Filipino, Vietnam, Nubarune, Dione Pinide, Kesari, Diari Aluma, Yenanga Pampo, Yarario, Ocolo, Mapua Pong, Lupi, American, two Lenate, Toya Motre, Sigua Pandida, Lula, Twajale.
Okay. American Army, Manning, and Lena Young Wood, Banyaswat, the Yukale, Manning, or the Chino Leonard, Yoni Garabem, who blocked me. Digama, through it, Leonard Zigre, Uzuna, Pepe, I'm suing whom you or Missing him.
Oh, Dan Nangangi, Aluma, through Tibetanari, Kumabe, Jamarua, Giama, Ko Nangan, Beka, Giamabe, Nangangi, in the Nega. နှလမ်းသွားသွားကြတယ်ခွာဖိလစ်ပိုင်ပဲဖြစ်ဖြစ်ဗီယက်နမ်ပဲဖြစ်ဖြစ်သူတို့ကလုံခြုံရေးအရာတော့အမေရိကန်ကိုအားကိုးရအမှန်ပဲသူကအစင်းမြန်လက်နက်တွေရှိတာရဲ့ပါရဲ့အကုန်လုံးအားကိုးတယ်ထို့အတူပဲစီးပွားရေးအရာတော့တရုတ်ကိုမပြစ်ပယ်ထားနိုင်ဘူးတရုတ်ကဝင်နိုင်အားတအားတက်လာတာဟုတ်ဒါကြောင့်မလို့အာရှနဲ့တရုတ်နဲ့လွတ်လပ်တဲ့ဈေးကွက်တို့နောက်မကြခင်အရှေ့အာရှဒီဘာလဲလွတ်လပ်တ long jong yi twae mimi ye khuna pyo thulo le ne ba nya a ri ha re ya bo twae paung a me tho tu si bwa yi zei kwe ni ne a le tiyok ko le ma lwon nai mu da nai ngan nai lo wa me kaisa ba nai ngan nge le de a lo
sia yi ai ro myama nai ngan ko american ga le ne yaung la me su ja ba su sia so ro tiyok ne american ne myama nai ngan ko le ne pyan yaung ja ma la myama bak ga le be american le ne pu lu ji me tin na be sia sia belo thwa ba le
ဆိုတော့ဟိုဒေါ်လာကျော်စောပြောသွားတယ်လို့ပေါ့ဒီတရုတ်ဘက်မှာလည်းအမြင်နေရှိတယ်တချို့ကတော့တရုတ်ကဒီအမေရိကန်နဲ့ဆက်ဆံတဲ့နေရာမှာဗမာပြည်မှာ
0.3မှာဒီမြေဆုံကိစ္စအနေစပြီးတော့ဒီတရုတ်မြန်မာဆက်ဆံရေးဟာဒီအပြောင်းလဲတစ်ခုဖြစ်ရမယ်ဒီအကြက်တဲကာလပေါ့ဗျာဒီအကြက်တဲကာလလောလောဆယ်ရင်ဆိုင်နေရတဲ့အခြေအနေမှာတောင်ဆန်းစုကြီးနောက်တိုင်းသွားတဲ့အခါကျတော့ဒီဟာတွေကအကုန်လုံးဒီဂရိရိုက်ကုန်တာပေါ့ဆိုတော့ကျွန်တော်အမြင်ကတော့ဗမာအစိုးရအနေနဲ့ကလည်းဒီတရုတ်ကိုလက်လွတ်လို့ကတော့မဖြစ်ဘူးတရုတ်ကသူ့ရဲ့ National Partner ဖြစ်တယ်ဒါပေမဲ့တရုတ်ကို
တရုတ်ကိုမိခိုးတော့တရုတ်ကလည်းလေဝကြီးအုပ်တဲ့တဲ့ဘိုင်အပိုင်းကရှိတာပေါ့ဆိုတော့အဲ့ဒီအခြေအနေကိုတွန်းလှန်ပြီးတော့သူကဒီအနောက်တိုင်းရဲ့အကူအညီလဲယူမယ်ဆိုပြီးတော့အရင်တုန်းကပေါ့ဗျာဘယ်လန့်ပေါ့ဂျာနေကြီးသဘောမျိုးတရုတ်ကအလွန်အကျွံမိခိုးတဲ့အဖြစ်ကိုမရောက်အောင်ဗမာစိုးကကြိုးစားနေတဲ့ကာလဖြစ်တဲ့အတွက်ဒီနေရာတွေကဟိုအရင်ပေါ်စရာတွေကိုယ်ပန်းစရာတွေအများကြီးပေါ
ာဗျူဟာအရကြည့်မယ်ဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကမ်းရိုးတန်းဒေသကိုမြန်မာနိုင်ငံအဆင့်ဝင်ကျင်တယ်အိန္ဒိယဆိုပြောတယ်သူတို့ကလည်းပြန်မှာပလဲကုန်းဆွဲတယ်လို့အိန္ဒိယတိုင်းငယ်တစ်လျှောက်မှာတရုတ်စစ်ခန်းတွေထားဖို့သူတို့ကြိုးစားတယ်ပါကစ္စတန်အထိဆိုပြီးတော့အမျိုးမျိုးပြောကြပါတယ်ဆိုတော့အခုလိုအမေရိကန်ပြောလာတဲ့အခါတရုတ်ဘက်ကမဟာဗျူဟာအရစွန့်ရင်မှုကိုမြင်မလာနိုင်ဘူးလားခင်ဗျာပြောက
เออကျွန်တော်ကတော့အခုလောလောဆယ်ကတော့တရုတ်ကဒီရေရှည်မဟာဗျူဟာတော့ပြောင်းသွားမှာမဟုတ်ဘူးဆိုတော့သူတို့ကလောလောဆယ်တော့ဟိုဒီဗမာအစိုးရပြောင်းတယ်ဒီအကြတိကာလကျော်လွန်အောင်လို့တရုတ်ကတော့အရင်ဆုံးကလို့ပေါ့ဗျာဟိုတစ်ဖက်သားအကုန်လုံးကြိုက်တာတွေအကုန်ပေးပြီးဝင်လို့တော့မရတော့ဘူးဆိုတော့သူတို့တိသွားပြီးတော့အရင်ဆုံးကလို့ငါလုံကြီးအုပ်ပြီးတော့တစ်ဖက်သားလှုပ်လို့မရတော့ဘူးစောင့်ကြည့်ရမယ်ဆိုတော့ဒီအကြတဲကာလမှာတော့သူဒါရှိမယ်ဒါပေမဲ့ရေရှည်မဟာဗျူဟာတော့တရုတ်ကတော့ပြောင်းမှာမဟုတ်ဘူးသို့တော့ဟိုကျော်စန္ဒာပြောသလိုအိန္ဒိယသမုဒ္ဒရာထွက်ပိုက်ဒီပိုက်လိုင်းကြီးကလည်းဆောက်နေပြီဆိုတော့ဒါရင်းနဲ့အရင်တုန်းကလို့ဟိုလုတ်ပုံလုံနည်းကတော့တရုတ်ကပြောင်းသွားနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဘာလို့လဲဆိုတော့အရင်တုန်းကလုတ်ပုံလုံနည်းကိုဗမာလက်မခံတော့ဘူးဆိုတော့သူတို့ကောင်းကောင်းသိနေပြီအဲ့တော့နောက်တက်လာမယ့်အစိုးရရဲ့ဒီမိုကရေစီအတိုင်းအဝိုင်းရဲ့နောက်ပြီးတော့ဗမာပြည်မှာရှိတဲ့တိုင်းရင်းသားလူမျိုးတွေသဘောထားပေါ့ဗျာဒါတွေအားလုံးသူတို့ ဟိုတက်သွင်းစဉ်းစားရမယ်ဆိုတာလည်းသူပို့ပြီးတော့နားလည်လာလိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ဒါနီးဖြူဟာပိုင်းပြောင်းလဲမှုရှိကောင်းရှိလာမယ်လို့ဆရာသုံးသပ်ပါတယ်ဒေါ်လာပါပြောလို့ပါလဲခင်ဗျာ
ဟုတ်ပါတယ်တူပီရဲ့သူကမဟာဗျူဟာသူ့ strategy ကိုကသူကဘေးပတ်ဝန်းကျင်နိုင်ငံတွေအားလုံးကိုသူကဟိုမဟာမိတ်ဖွဲ့ထားရေးပဲသူကရေရှင်မဟာမိတ်အဖြစ်ဖွဲ့ထားရေးပဲဒါပေမဲ့သူ့မှာစီမံကိန်းတွေကအခုနပြောလို့အများကြီးရှိပါတယ်ဒီဟာဥမာအဖြစ်မြေဆုံကိစ္စဆိုတာမျိုးဆိုပါတော့ဒီဟာမဖြစ်ရင်ဘယ်ဟာလုပ်မလဲဆိုတာနော်အဲ့ဒီဟာမျိုးတွေသူ့မှာအများကြီးရှိတယ်သူ့မှာတခြားလမ်းပေါက်တွေအများကြီးရှိတယ်အဲ့တော့သူကဒီဥမာ swine in စူဆောင်းနေဆိုတာကလည်းဗမာပြည်ကသူတကယ်ကိုမှဟိုဘလောက်မှရာခိုင်နှုန်းဘလောက်မှမရှိဘူးသူတခြားလမ်းတွေလည်းအများကြီးဖွင့်ထားတယ်ဥပမာရုရှားကစိုက်ဘေးရီးယားကနေကိုဖြတ်ပြီးဖောက်ထားတဲ့ဟာတွေရှိတယ်နော်ပါကစ္စတန်မှာလည်းသူကရင်းနဲ့သမိုးစိတ်ဆောက်ထားတာသူကိုယ်တိုင်ရှိတယ်ရှန်ဟိုင်းပူပေါင်းဆောင်ရည်ရေးဆိုတာလည်းသူကဒီရေနံတို့ဘားတို့ညာတို့စူဆောင်ရေးအတွက်သူ့မှာတခြားလမ်းတွေအများကြီးရှိပါတယ်သူတို့နိုင်ငံကြီးတွေမှာကသင်္ကြန်ဗျူဟာတွေလည်းအများကြီးသူဒီအောက်ကကျင့်သုံးမဲ့နီးနာတွေလည်းအများကြီးပါဒီဟာတွေကြားထဲမှာကျမတို့နိုင်ငံတွေကကစားရဖို့လိုတာပ
ါဟုတ်ကဲ့ဆရာကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ဆရာအခုကကျွန်တော်လက်ရှိနိုင်ငံသားဆက်ဆံရေးဘိုင်းကိုအဓိကပြောနေကြပါတယ်တရုတ်မြန်မာဆက်ဆံရေးဘိုင်းကိုတကယ်လို့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်တို့လိုတာဒီမိုကရေစီအင်အားစုကဆုံးဖြတ်ပိုင်ခွင့်ရှိတဲ့အပိုင်းမှာပါလာမယ်လုံနိုင်ကင်နိုင်တဲ့အပိုင်းမှာပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံသားဆက်ဆံရေးပုံစံတော့ပြောင်းလဲနိုင်တဲ့အခြေအနေရှိပါလားခင်ဗျာဒေါ်အောင်ဆန်းစုကြည်ဟာအနောက်ကိုပိုရင်းတယ်လို့တချို့ကလည်းပြောနေကြပါတယ်
ဟုတ်ပါတယ်အများကြီးပြောင်းလဲလာနိုင်တာပေါ့အရင်ကတော့ဟိုအာနာရှင်စနစ်ပေါ့အာနာရှင်ရင်းနာကိုမော်ကြည့်နေရတဲ့အချိန်ပေါ့ဒီဆိုတော့အဲဒီတော့တည့်တဲ့အချိန်ပဲဒီဟိုဘူဂျုတ်ခင်းညွန့်တို့ထွန်လိုင်းရဲ့အုပ်စုကနိုင်ငံခြားကြီးမှာတမျိုးတမျိုးလှုပ်ချင်နေတယ်လေအထက်ကအာနာရှင်ကတမျိုးဖြစ်နေတော့ဟိုလှုပ်လို့မရဘူးပေါ့အဲ့တော့သူကအစိုးရစနစ်ပေါ်မှာမူတည်တယ်အစိုးရစနစ်ကပွင့်လင်းပွင့်လင်းလာတယ်လို့ပေါ့လေဆိုတော့နိုင်ငံခြားဆက်ဆံရေးမှာလည်းအများကြီးပြောင်းလဲလာနိုင်တယ်အခုတရုတ်တို့ယူရှာတို့မှာဒီဒီပြောင်းလဲလာတယ်လို့ပေါ့ဗျာဗမာပြည်မှာလည်းပြောင်းလဲလာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒေါ်လာရဲ့နောက်ဆုံးသဘောထားလည်းဖြည့်ပြစေခင်ဗျာနိုင်ငံခြားဆက်ဆံရေးအလားအလာဒေါ်ဆန်းစုကြည်တို့အဖွဲ့အနေနဲ့နိုင်ငံရေးမှာပုံပြီးပြောခွင့်ဆိုခွင့်လူပိုင်ခွင့်ရှိလာရင်ဘယ်လိုဖြစ်လာနိုင်မလဲထင်ပါတယ
်အနောက်တိုင်းနဲ့ဆက်ဆံရေးတွေပုံပွင့်လင်းလာမှာတော့မှန်ပါတယ်ထို့အတူပဲဒေါ်ဆန်းစုကြည်အနေနဲ့အနောက်ပိုင်းကိုပဲတိတ်ပြီးတော့ဟိုသိမ်းဆောင်မယ်လို့မထင်ပါဘူး။ तू तू ပြောတဲ့စကားတွေတောက်လျှောက်မှလည်း तू ကဒီတရုတ်ဟာအင်းနီနာချင်းဖြစ်တဲ့အတွက်အင်းနီနာချင်းနေနဲ့လည်းဆက်ဆံရေးကောင်းဖို့လိုတယ်ဆိုတော့ तू ကဆက်လက်ပြီးတော့တရုတ်ပြည်နဲ့လည်းဆက်ဆံရေးပြည့်ပြည့်အောင်ကောင်းမွန်အောင်ဆက်လုပ်မှာပါပဲ။တရုတ်ပြည်ကလည်းဒေါ်အောင်ဆန်းစုကြည်ပေါ်မှာလေးစားသမှုရှိပါတယ်။